သမတ်ဒေါ်နယ်ထရန့်ရဲ့ပုတ်ကွေရေးရှင်းလေးဖြစ်သူရူဒီဂျူလီယာနီကအထက်တော်မှာသမတ်ကိုတရားစွဲဖို့တရားစီရင်ရေးဆောင်ရွက်တဲ့အခါမှာတက်ရောက်ထွက်ဆိုပြီးသမတ်အဖြစ်ကလေးတတ်နိုင်တယ်များကြိုးပမ်းသွားမယ်လို့ပြောပါတယ်ဂျူလီယာနီဟာထရမ့်ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်သူဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းအစိုးရကိုအဓိကတွန်းအားပေးခဲ့သူဖြစ်ပါတယ်။ဂျူလီယာနီတာတကယ်စစ်ဆေးခံမယ်ဆိုရင်တော့အချက်လက်တော်တော်များများကိုသိကြရမှာဖြစ်ပါတယ်။အောက်လွတ်တော်မှာလုပ်ခဲ့တဲ့သမ္မတကိုတရားစွဲဆိုရေးဆိုင်ရာဌာနစစ်ဆေးပွဲတွေကထွက်ဆွေချက်တွေအရယူကရိန်းနိုင်ငံနဲ့တက်ဆိုင်တဲ့မူဝါဒရေးရာကိစ္စတွေမှာနိုင်ငံရေးဝန်ကြီးဌာနကတန်တမာတွေကိုဘေးချိတ်ထားပြီးဂျူလီယာနီရဲ့ညွှန်ကြားချက်တွေကိုသာလိုက်နာဖို့သမ္မတထရမ့်ကအရေးပါတဲ့အမေရိကန်တာဝန်ရှိသူတွေကိုအမိန့်ပေးခဲ့တယ်လို့ဆိုပါတယ်။မကြာသေးခင်ကပဲဂျူလီယာနီဟာယူကရိန်းနိုင်ငံကိုတွားရောက်ပြီးဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်တဲ့တရင်အတင်းပြတွေ့ရယူဖို့ကြိုးစားခဲ့ပါတယ်။လက်ရှိမှာသမ္မတထရမ့်ဟာဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ရဲ့တရားစွဲဆိုမှုကိုရင်ဆိုင်နေရတာပါ။သမ္မတဟာသူနိုင်ငံရေးပြိုင်ဘက်ဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုဖိအားပေးစေခိုင်းကြရတဲ့ဆိုတဲ့အချက်နဲ့စုံစမ်းချနာမှုတွေပေါ်နှောက်ယှက်ပေးခဲ့တယ်ဆိုတဲ့အချက်နှစ်ချက်နဲ့အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုဖို့ဆုံးဖြတ်ခဲ့တာပါ။ဒါပေမဲ့ဒီကိစ္စအထက်လွှတ်တော်မှာတရားစီရင်မှုလုပ်ငန်းတွေစတင်ဖို့ရက်ကိုတော့အခုထိတတ်မှတ်နိုင်ခြင်းမရှိသေးပါဘူး။အထက်လွှတ်တော်မှာဘယ်လိုတရားစီရင်စစ်ဆေးမလဲဆိုတဲ့ကိစ္စအပေါ်အထက်အောက်လွှတ်တော်နေရာကြားသဘောတူညီမှုမရသေးတာကြောင့်အောက်လွှတ်တော်ကဒီကိစ္စကိုအထက်လွှတ်တော်ကိုတင်သွင်းခြင်းမရှိသေးပါဘူးခင်ဗျာ။